စစ်ကောင်စီက၈နှစ်ထဲမှာကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်တွေကစရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်။တိုင်းရင်းသားအလုံးပါနိုင်မဲ့စနစ်ဖြစ်တယ်လို့ NDF ပါတီကပြောပေမဲ့တချို့လူနည်းစုတိုင်းရင်းသားပါတီတွေကတော့ဒီစနစ်အကြောင်းကိုနားလည်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းမမျှသစင်အောင်ပြောပြပေးပါရှင်။
အာနာသိန်းစစ်ကောင်စီပြန်လည်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2023မှာကျင်းပမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာစီရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ကျင်းပမယ်လို့ပြောထားပါတယ်။ခိုင်လုံမဲရလအားလုံးကိုအချိုးချပြီးတော့မဲအနေအများလိုက်လွှတ်တော်အမတ်နေရာအရေးအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ပါတီနဲ့ရွေးကောက်ပွဲကော်မရှင်က6ကြိမ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပါတီကိုအဓိကထားရွေးချယ်မဲ့စီရင်ပိတ်အချိုးကျကိုစားပြုစနစ်ကိုတုံ့ပြန်အဆုံးဖြတ်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အဲဒီဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဖက်ဒရယ်နိုင်ငံထူထောင်နိုင်ဖို့အထောက်အကူပေးနိုင်တဲ့စနစ်တစ်ခုဖြစ်တယ်လို့အတွင်းရေးမှူးတဦးအောင်စင်ကအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံကတိုင်းရင်းသားများနဲ့စပေါင်းနေရဘူး။အဲ့တော့တိုင်းသားကြီးအလဲကြီးကြီးကပါရမယ်။နောက်ပါတီဆိုရင်ပါရမယ်ပေါ့။အများအား activity ဖြစ်တဲ့အတွက်ညာကြည့်တဲ့ဒီကအများအားတမဲခါနဲ့အင်္ဂါရပြီးတော့သူကပါတီရဲ့ဟိုဆီလိုဟိုဟိုချုပ်ကန်လောက်လာသေးတယ်။စနစ်ကြီးဖြစ်တဲ့အတွက်အခုတော့ကျွန်တော်ကဒီမိုကရေစီဆိုတဲ့ပြည်ထောင်စုကိုတွားနေစီရင်တော့ all you do ဖြစ်ဖြစ်လို့လေ။အဲ့ all you do ကမှာကျွန်တော်ပြောတယ်တိုင်းသားကြီးကခွင့်ရှိတယ်ပါလို့လေဆိုပြီးတော့ဒါကြောင့်ဟုတ်ကျွန်တော်ကဒီ PR စနစ်ကိုယူလိုက်တာဖြစ်ပါလိမ့်မယ်။
ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်တယ်လို့သတင်းတွေထုတ်ပြန်ထားပါတယ်။ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းသားပါတီတွေတယောက်ချင်းမရှိခဲ့ပါဘူး။ဆွေးနွေးပွဲတွေမပါဝင်တဲ့တအန်းပလောင်မျိုးသားပါတီကအထွေထွေအတွင်းမှုမိုင်းအုပ်ခိုင်းကတော့ကော်မရှင်ဘက်ကဒီစနစ်ကိုမြင်မြင်အကောင့်ထဲပေါ်နေတာဟာမြန်မာနိုင်ငံရေးဖြစ်စဉ်မှာတမတော်အခန်းကဏ္ဍကိုပို့ပြီးတော့နေရာရအောင်လုပ်တာလို့မြင်ပါတယ်
။တော့အခန်းကဏ္ဍမျက်စိချင်းလို့ဒါပြအစနစ်ကိုကျင့်တုံးတယ်လို့ပဲကျွန်တော်အခုသုံးသပ်နေတယ်ဟုတ်။ကျွန်တော်အမြင်ကတော့ဒါပြအစနစ်ကျင့်တုံးမယ်ဆိုရင်တော့ကျွန်တော်အချိန်အများကြီးယူရမယ်လို့ကျွန်တော်ကကျန်တယ်လေတခါမှကျင်းတုံးလာတဲ့စနစ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ကိုနိုင်ဘူးကလည်းဒါကကကနနာကောင်းကောင်းမွန်မွန်လည်းနားမလည်ဘူ
းလွတ်တော်၃ရက်စလုံးအတွက်စီးရင်ပိတ်အချိုးကျကိုစားပြုစနစ် close list PR စနစ်သုံးရွေးချယ်မှာဖြစ်ပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာတော့လွတ်တော်၃ခုစလုံးအတွက်နိုင်သူအကုန်ယူစနစ်ရောစီးရင်ပိတ်အချိုးကျကိုစားပြုစနစ်ကိုပါနှစ်မျိုးလုံးကျင့်သုံးသွားမှာဖြစ်တယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဆီယနာတင်အုပ်ချုပ်နေချိန်နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာလှုပ်ရှားဆောင်ရွက်နိုင်ခြင်းမရှိတာ NLD လိုတချို့နိုင်ငံရေးပါတီတွေမှာခေါင်းဆောင်ပိုင်းပါဝင်နိုင်မဲ့အခြေအနေမရှိတာမို့မျှတာတဲ့အဖြေထွက်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်။ပြည်သူ့ပါတီအထွေထွေအတွင်းမှူးဦးကျော်လင်းကတော့လက်ရှိအခြေအနေအရတော့နိုင်ငံရေးလုပ်ငန်းစဉ်တွေလှုပ်ဖို့ပါတီတွေအတွက်ခက်ခဲတယ်လို့ပြောပါတယ
်။ PP ကရုပ်တော်ကော်မရှင်ကဒီလိုဒီမထုတ်ပြန်လို့တဲ့နိုင်ငံရေးပါတီတို့တကောင်မများကတချို့ပါပေါ့နော်ဒီအနေနဲ့ပတ်သက်ပြီးတော့နော်နှုတ်ဆက်ထားတယ်ပေါ့ဒီဘာလို့လဲအချက်တဲကလာကိုကျွန်တော်ဖြတ်နေတာပဲ
ရေကောက်ပွဲကော်မရှင်ကမဲစင်းမှန်ကန်နိုင်ရေးဆိုပြီးကနဦးမဲစင်းကောက်ယူရာတွေကိုမြို့နယ်တွေမှာစပြီးတော့လုပ်နေပါတယ်ရေကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ဖို့လိုအပ်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့လည်းရေကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ရှင်